ဖနင်းညံမှာကျင်းပမဲ့မြမရေးအလွတ်သဘောဆွေးနွေးပွဲကိုမြမစစ်ကောင်စီနိုင်ငံသားရေးဝန်ကြီးတက်ရောက်ဖို့ဖိတ်ကြားထားတယ်ဆိုတာသိရလို့စိတ်ပြက်ရတယ်လို့ဒီအစည်းအဝေးကိုဖျက်သိမ်းတင်တယ်လို့ဂျာကာလာမြို့သားညီညွတ်ရေးအစိုးရ NUG ကပြောဆိုလိုက်ပါတယ်မြမရေးပြည်ထနာကိုဖြည့်ရှင်းရမှာမြမတိုင်းရင်းသားပြည်သူတရက်လုံးကိုကူစားပြုတဲ့အဖွဲ့အစည်းနဲ့လူပုဂ္ဂိုလ်တွေပါဝင်ဖို့လိုအပ်တဲ့အကြောင်းအဓိကထောက်ပြထားတယ်လို့စစ်ကောင်စီကိုဖိတ်ကြားတာကတော့မြမပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုပြီးလူလူကိုရရက်ဆက်ဆက်ဖိနှိပ်နေတဲ့အစံဖက်စစ်အုပ်စုကိုအတိမတ်ပြုရာရောက်တယ်လို့ NUG နိုင်ငံသားရေးဌာနကဒီကနေ့ကြေညာချက်ထုတ်ပြန်ကန့်ကွက်လိုက်တာပါမြန်မာအင်ဒီဂျင်ထိုင်းဆိုရအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအလေးထားဖို့တိုက်တွန်းတယ်လို့ဖိတ်ကြားခံရတဲ့နိုင်ငံတွေကိုလည်းဒီစည်းဝေးမတက်ရောက်ကြဖို့ NUG ကတိုက်တွန်းထားပါတယ်ထိုင်းနိုင်ငံမှာမနေ့ပြန်ဇွန်လ18ရက်နဲ့19ရက်နှစ်ရက်တာကျင်းပဖို့စီစဉ်နေတဲ့မြန်မာရေးအလွတ်သဘောဆွေးနွေးပွဲကိုအာဆီယံအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်ထိုင်းနိုင်ငံရဲ့ဖိတ်ကြားမှုကိုဇွန်လ15ရက်နေ့နေဆွဲနဲ့အင်ဒိုနီးရှားကအကြောင်းပြန်ထားတဲ့စာထဲမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူရီကမြမပြည်ထနာကိုချင်းကန်ဒီပုံစံအစ်စ်နဲ့ရှာဖို့နောက်ပြန်လဲထိတွေ့ဆက်ဆံဖို့ဆိုတဲ့သဘောမျိုးပုံသဘောတူညီချက်ရထားတာမရှိသေးတဲ့အကြောင်းထောက်ပြထားပါတယ်။အာဆီယံ2ကိုယ်စားလှယ်ယုံအနေနဲ့လည်းအားလုံးပါဝင်တဲ့ဆွေးနွေးပွဲကနေမြန်မာနိုင်ငံရေးပြည်ထနာဖြည့်ရှင်ဖို့အတွက်မြန်မာနိုင်ငံကအရေးပါတဲ့အဖွဲ့အားလုံးနဲ့ထိတွေ့ဆက်ဆံလှုပ်ဆောင်နေပါတယ်လို့ဝန်ကြီးမဆူရီကပြောပါတယ်အလားတူမလေးရှားနိုင်ငံကလည်းဒီထိုင်းကဖိတ်ထားတဲ့မြမရေးဆွေးနွေးပွဲတက်ဖို့ညှင်းဆို့ထားတဲ့အကြောင်းဒီဆွေးနွေးပွဲကိစ္စနဲ့နီးစပ်တဲ့အာဆီယံအရာရှိတဦးက AFP သတင်းဌာနကိုပြောဆိုထားပါတယ်။တချိန်တည်းမှာပဲစင်ကာပူနိုင်ငံသားရေးဝန်ကြီးကလည်းအခုလိုဝန်ကြီးအဆင့်မြမနဲ့ပြန်ပြီးတော့ဆွေးနွေးဖို့ကမသင့်တော်သေးတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးနဲ့မနေ့ကပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။အခုလိုထိုင်းနိုင်ငံမှာမြမရေးအလွတ်သဘောဆွေးနွေးပွဲကျင်းပဖို့စီစဉ်နေတာနဲ့ထိုင်းဆူရရဲ့ဖိတ်ကြားမှုအပေါ်မှာမြမစစ်ကောင်စီပြောခွင့်ရတဲ့တာဝန်ရှိသူတွေကို VOA ကဆက်သွယ်မေးမြန်းထားပေမဲ့လို့အခုချိန်ထိကတော့အကြောင်းပြန်တာမသိရသေးပါဘူးရှင်။